တော်တရှင်များမင်္ဂလာပါခင်ဗျာအခုဒီဘက်မှာတော့စိုက်ပျိုးစိတ်ချင်းငွေအတွက်ငွေဆက်ကူဘီလီယံ900ရိုက်မဲ့အကြောင်းနဲ့ပတ်သက်ပြီးဆွေးနွေးတင်ပြခြင်းပါတယ်အဓိကအနေနဲ့တော့စိုက်စိတ်ချင်းငွေကတိုင်းပြည်ရဲ့လက်ရှိအနေအထားနဲ့မနိုင်ဝန်ဖြစ်နေရင်ဒီပြင်ဘလူးနီလန်းတွေနဲ့ကင်တွယ်ကြမလဲဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြခြင်းပါတယ်အခုမိုးရသည်မှာတောင်သူတွေကိုစိုက်စိတ်ချင်းငွေတိုးပေးဖို့အတွက်ကျပ်ငွေဘီလီယံ900ရိုက်ထုတ်မယ်ဒါကြောင့်ငွေကြေးဖောင်းပွားမှုနှုန်းမြင့်တက်လာလိမ့်မယ်ဆိုတဲ့သတင်းထွက်ပေါ်ပြန့်နှံ့နေတာကိုတော်တရှင်တွေလည်းတီဗီဖြစ်ပါလိမ့်မယ်။ဒါနဲ့ပတ်သက်ပြီးအခုဆောင်းမမှာတင်ပြကျင်တာကစိုက်ပျိုးစိတ်ကြီးငွေကိုတစ်နှစ်တက်တစ်နှစ်တိုးပြီးတော့ကြီးနေရတာကအမှန်တကယ်သာတိုင်းပြည်ရဲ့လက်ရှိအနေအထားအရဝင်နေအားမမျှပဲဖြစ်နေတယ်ဆိုရင်ရှေ့ဆက်ပြီးဘလို့စခန်းဆက်သွားကြမလဲဆိုတာပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့တစ်ဖက်မှာလည်းစိုက်ပျိုးစိတ်ကုန်ကြငွေကတစ်နှစ်တက်တစ်နှစ်ရိတ်ခနဲရိတ်ခနဲမြင့်တက်လာနေတယ်တေကချင်းငွေတသိန်းကနေဒီနှစ်မှာတသိန်းခွဲရတယ်ဆိုပေမဲ့ဒါကလည်းတကယ်လို့အချက်ရဲ့တဝက်လောက်ပဲရှိတာပါလုံလောက်တဲ့ချင်းငွေပမာဏရဖို့နှစ်ရှိချင်းငွေပေးဖို့လို့ဆိုတာတွေကလည်းအလန်းကွာဝေးစဲဖြစ်ပါတယ်ဒီနေရာမှာမကြခင်ရက်သက်တပတ်တွင်းကကမ္ဘာ့ဘဏ်ကထုတ်ပြန်ခဲ့တဲ့စစ်တမ်းတစ်ခုမှာအာရှတပ်ရဲ့စဘာဆိုင်တဲ့နိုင်ငံတွေထဲမှာတေကချင်းဝင်ငွေအနည်းဆုံးကမြန်မာနိုင်ငံဖြစ်နေပါတယ်မိုးစဘာဆိုင်တဲ့လေတေကချင်းရဲ့ဝင်ငွေကိုနှိုင်းရှင်ရင်တရုတ်တို့ထိုင်းတို့အင်ဒိုနီးရှားတို့ကမြန်မာတဲ့ဆယ်ဆလောက်ပုံများနေတယ်လို့ကမ္ဘာ့ဘဏ်စစ်တမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍဟာဒီပြည်နိုင်ငံတွေနဲ့ရှင်ရင်ဘလောက်ထိနှိမ့်ချနေတယ်တိုးတက်အောင်လုပ်ဖို့အရန်လိုအပ်နေတယ်ဆိုတာကိုဒီစစ်တမ်းကဖော်ပြနေပါတယ်။ဒါပေမဲ့လက်တွေ့အနေအထားမှာတော့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍကအရင်းနှီးလိုအပ်ချက်ကြီးမားလွန်းနေတဲ့အတွက်လက်ရှိအနေအထားကနေတိုးတက်အောင်လုပ်ဖို့တော်တော်ကိုခက်ခဲနေပါသေးတယ်။ဆက်လက်ပြီးတော့တိုင်းပြည်ရဲ့အနေအထားကိုနည်းနည်းပြောချင်ပါတယ်။အားလုံးသိကြတဲ့အတိုင်းလက်ရှိအချိန်မှာတိုင်းပြည်လူဦးရေ80ရာခိုင်နှုန်းလောက်ရဲ့အသက်မွေးဝမ်းကြောင်းကစိုက်ပျိုးရေးနဲ့ဆက်ဆက်နေတဲ့ GDP လို့ခေါ်တဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုးရဲ့40ရာခိုင်နှုန်းကျော်ကလည်းစိုက်ပျိုးရေးကဏ္ဍကနေရရှိနေတာဖြစ်တယ်။နောက်တစ်ချိန်မှာမြန်မာနိုင်ငံရဲ့စီးပွားရေးစနစ်ကစိုက်ပျိုးရေးထက်ပိုကောင်းတဲ့ကဏ္ဍတစ်ခုခုကိုအခြေပြုကောင်းပြုလာနိုင်ပါတယ်။ဒါပေမဲ့လက်ရှိအနေအထားမှာကျင်းသိပြောလို့ရတာကစိုက်ပျိုးရေးကဏ္ဍတိုးတက်ရင်တိုင်းပြည်တိုးတက်မယ်။စိုက်ပျိုးရေးကဏ္ဍဆုတ်ယုတ်ကျဆင်းရင်တိုင်းပြည်စီးပွားရေးလည်းကျဆင်းမယ်။ပြည်သူတွေလည်းဆင်းရဲမယ်ဆိုတာပါပဲ။ဒါကြောင့်ပြောရရင်တိုင်းပြည်တိုးတက်မှုနဲ့ဓာတ်ရိုက်ချိတ်ဆက်နေတဲ့စိုက်ပျိုးရေးနယ်ပယ်တွေကိုအရင်အနည်းထည့်သွင်းပေးဖို့ဆိုတဲ့ကိစ္စကတည်ရရှိရင်တမျှမဖြစ်မနေလုပ်ကူလုပ်ရမယ့်ကိစ္စဖြစ်ပါတယ်။ဒီအတွက်ကြောင့်တောင်သူတွေကိုစိုက်ပျိုးစိတ်ကြီးတဲ့ကိစ္စကလယ်သမားတွေနဲ့ပဲဆိုင်တဲ့ကိစ္စမဟုတ်ပါဘူး။တိုင်းပြည်စီးပွားရေးတိုင်းပြည်တိုးတက်ရေးတို့နဲ့ပါဓာတ်ရိုက်သက်ဆိုင်နေတဲ့ကိစ္စဖြစ်ပါတယ်။ဒီလိုပြောတဲ့အတွက်လယ်သမားတွေလိုသမျှအရင်းနှီးကိုငွေဆက်ကူအစ်စ်တွေရိုက်ထုတ်ပေးပါလို့ဆိုလိုတာမဟုတ်ပါဘူး။လယ်ယာကဏ္ဍတဲကိုအရင်းနှီးပံ့ပိုးရမယ့်ကိစ္စကမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်တယ်ဆိုတာကိုပဲအများအမြင်မှာရှင်းရှင်းလင်းလင်းဖြစ်စေချင်တာပါ။လိုတဲ့ငွေကိုဘလို့လမ်းကြောင်းနဲ့ပုံဖော်မယ်ဆိုတာကတော့အစိုးရအနေနဲ့နီးလန်းရှာဖွေရမှာဖြစ်ပါတယ်။တခုအကြံပေးချင်တာကစိုက်ပျိုးစိတ်ချင်းငွေကိုဘန်ဒါရေးအကန့်အသတ်ရအခုတက်ပို့ပြီးတိုးမပေးနိုင်တော့ဘူးဆိုရင်ပေးမဲ့ချင်းငွေကိုငွေဆက်ကူအစ်စ်တွေရိုက်ထုတ်တဲ့နီလန်းဆိုတာထက်ကမ္ဘာဘဏ်တို့အာရှဖွံ့ဖြိုးရေးဘဏ်တို့ဒါမှမဟုတ်ရင်လည်းပြည်ပဘဏ်တစ်ခုခုစီကနေချီပြီးလယ်သမားတွေကိုတဆင့်ပြန်ပေးတဲ့ပုံစံမျိုးကပို့ပြီးတင်လျော်ပါတယ်။တိုင်းပြည်စီးပွားရေးအတွက်လည်းပို့ပြီးအနေရကင်းပါတယ်။နောက်တစ်မျိုးကတော့အစိုးရအနေနဲ့ဥပဒေကခွင့်ပြုထားပြီးဖြစ်တဲ့လယ်ယာမြေကိုဘဏ်မှာပေါင်နှံခွင့်အကောင့်ထဲပေါ်အောင်လုပ်ပေးလိုက်ပါ။ဒါဆိုရင်တောင်လူလယ်သမားတွေအနေနဲ့သူ့လုပ်ငန်းအတွက်သူ့ဘာသာသူကိုပိုင်အင်းကြီးရှာဖွေနိုင်ကြပါလိမ့်မယ်။ဒါဆိုရင်စိုက်စိတ်ချင်းငွေနဲ့ပတ်သက်ပြီးအစိုးရထမ်းထားရတဲ့တာဝန်တစ်ဝက်ရော့သွားပါလိမ့်မယ်။ဒီနေရာမှာတခုထောက်ပြချင်တာကပြည်တွင်းဘဏ်တွေအပြင်နိုင်ငံခြားဘဏ်တွေကိုပါဒီကိစ္စအတွက်ထည့်သွင်းစဉ်းစားဖို့ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်တွင်းဘဏ်တွေရဲ့ဘဏ္ဍာရေးအင်အားကအကန့်အသတ်တစ်ခုအတွင်းမှာပဲရှိနေသေးတာမို့ပါ။ပေါ်မှာတင်ပြခဲ့သလိုစိုက်စိတ်ချင်းငွေနဲ့ပတ်သက်ပြီးအစိုးရအနေနဲ့လမ်းကြောင်းတစ်တွေကိုမြန်မြန်ဆန်ဆန်ဖော်ထုတ်ဖို့လိုပါတယ်။လမ်းကြောင်းတစ်တွေမဖော်ထုတ်ရင်တော့လေယာဉ်စိုက်ပျိုးရေးကဏ္ဍကလည်းနုံနှဲကမတက်နိုင်အစိုးရကလည်းမနိုင်ဝင်ကိုထမ်းကျင်အောင်ဆောင်ဆိုတဲ့အတိတ်ခေတ်ရဲ့အစိုးကျော်တန်တရားလဲနေအုံးမိတာဖြစ်ပါကြောင်းတင်ပြလိုက်ပါတယ်။လာမယ့်တစ်ပတ်မှာတော့ဘဏ်မှလဲအပေါင်ထားနိုင်ရေးနဲ့ပတ်သက်ပြီးတောင်သူတွေရဲ့သဘောထားနဲ့ပြည်တွင်းဘဏ်ပြည်ပဘဏ်တွေရဲ့အနေအထားကိုတင်ဆက်ပါဦးမယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။